This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံထုတ်ဌာနရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း၈နာရီခွဲမှလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယိုအန်ယူဂျီအစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်
ဗီဒီယိုအန်ယူဂျီသောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဗီဒီယိုကနေကြင်ဝင်ပြီးကိုစိတ်နှပါအေဂျင့်လုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဥစွာပထမနှုတ်ခွန်းဆက်တာအပ်ပါတယ်။ဒီကနေ့2025ခုနှစ်ဩဂုတ်လ6ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်။ခုပထမဆုံးဗီဒီယိုအန်ယူဂျီစီးရီးသတင်းကောက်နှုတ်ချက်ကိုရွေဦးနိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင်။
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဩဂုတ်လ6ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG ရဲ့စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့လက်နက်ခဲယမ်းတွေမှာထမိန်စားတွေချီနှောင်ပစ်ခတ်ရတယ်လို့ AAC အလင်းဝင်လာတဲ့စစ်မှုထမ်းတပ်သားပြောတဲ့သတင်းကိုတင်ပြပေးပါမယ်စစ်တပ်ကလက်နက်ခဲယမ်းတွေမှာဖျားစာတွေတက်ကထမိန်စားတွေချီနှောင်ပြီးတော့ပြစ်ခတ်နေတယ်လို့ရခိုင်တပ်တော် AA တန်အလင်းဝင်လာတဲ့စစ်မှုထမ်းတပ်သားနေသူရမျိုးကပြောဆိုလိုက်ပါတယ်။ဇူလိုင်လ29ရက်နေ့ကအလင်းဝင်လာတဲ့စစ်မှုထမ်းတပ်သားရဲ့ထွက်ဆိုချက်ကိုရခိုင်တပ်တော် AA ကမနေ့ကဩဂုတ်လ5ရက်နေ့ကထုတ်ပြန်ရမှာစစ်မှုထမ်းတပ်သားနေသူရမျိုးကအခုလိုပြောဆိုထားတာဖြစ်ပါတယ်။ AA ကအောက်လန်းနီးနဲ့တိုက်ခိုက်တာကျွန်တော်တို့ဘက်ကကြသွားတဲ့ရဲဘော်ကိုအသားစိမ်း5စိမ်းကျွေးပြီးတော့ကျွန်တော်တို့ကိုပြန်တိုက်ခိုင်းတာလို့အထက်အရာရှိတွေကဝါဒဖြန့်ထားတယ်လို့လဲဆိုပါတယ်။အဲဒါကြောင့်စစ်သားတွေဟာသူတို့ကင်နေတဲ့လက်နက်တွေနဲ့လက်ပစ်ပုံးဘုံးသီးတွေမှာဖျားစာတွေကက်လိရှိပြီးတော့သူတို့ကင်နေလက်နက်တွေမှာလဲထမိန်စားတွေခြီရတာလက်နက်ကြီးကြီးတွေမှာထမိန်စားခြီပြီးတော့ပစ်လိရှိတယ်လို့အလင်းဝင်တပ်သားနေသူရမျိုးကရှင်းပြထားပါတယ်။တပ်သားနေသူရမျိုးဟာတမ96လက်အောက်ခံခမာယ15မှာတာဝန်ကျနေတဲ့စစ်မှုထမ်းအပတ်စဉ်တက်စဲတင်နန်းစဉ်စစ်မှုထမ်းတပ်သားသေးဖြစ်ပြီးတော့ပဒန်းစစ်မြေပြင်ကနေရခိုင်တပ်တော် AA တန်အလင်းဝင်လာခဲ့သူဖြစ်ပါတယ်။သူကအလင်းဝင်တဲ့သူတွေကို AA ကတပ်ဖြတ်လိရှိတယ်လို့တက်ထဲမှာဝါဒဖြန့်ထားတယ်လို့လည်းရှင်းပြထားပါတယ်။စစ်သားတွေအလင်းဝင်ရင် AA ကစစ်ဆေးမင်းမြန်ပြီးတော့တပ်ပြစ်လိရှိပြီးကိုကိုမြုပ်မဲ့တွင်းကိုကိုတိုင်တူးရက AA ကဝရင်တုံးနဲ့ရိုက်တက်တယ်လို့လိန်လေဝါဒဖြန့်ထားတယ်လို့အလင်းဝင်တပ်သားနေသူရမျိုးကပြောပါတယ်။တက်ထဲမှာအရာရှိတွေဝါဒဖြန့်ပြောဆိုထားတာတွေနဲ့လက်တွေ့မှာကြွားချားနေတာကိုတွေ့ရတယ်လို့လည်းဆိုထားပါတယ်။ဒါကြောင့်စစ်တပ်ထဲမှာကြံနေသူတွေအနေနဲ့ရခိုင်တပ်တော်စီမှာအလင်းဝင်ဖို့ဆက်သွယ်သင့်တယ်လို့လည်းအလင်းဝင်လိုသူတွေကိုတက်သားနေသူရမျိုးကတိုက်တွန်းထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ရေဗျူနဲ့အိမ်တောင်စခန်းကိုစစ်ကူလာတဲ့စစ်တပ်စစ်ကြောင်းကိုဒေါ်လန်ရေးတက်တွေတိုက်ခိုက်ခဲ့ရာစစ်သား၄ဦးသေပြီးတော့၅ဦးထပ်မံနေဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းရေဗျူမြို့နယ်ကလိန်အောင်မြို့အရှိဘတ်ချမ်းမှာရှိတဲ့နတ်အိမ်တောင်စခန်းကိုစစ်ကူလာတဲ့အင်အား60ပါစစ်တပ်စစ်ကြောင်းကိုဒေါ်လာကြီးမဟာမိတ်ပူပေါင်းတပ်တွေတိုက်ခိုက်ခဲ့ရမှာစစ်သား၄ဦးသေပြီးတော့၅ဦးထပ်မံနေဒဏ်ရာရသွားတယ်လို့မွန်ပြည်ဒေါ်လာကြီးတဲ့ MSRF ကဒီကနေ့ဩဂုတ်လ6ရက်နေ့မှာထုတ်ပြန်လာပါတယ်။အဲ့ဒီစစ်တပ်စစ်ကြောင်းဟာကလိန်အောင်မြို့အရှိဘတ်ချမ်းထိုင်းမြန်မာနယ်စပ်မှာရှိတဲ့နတ်အိမ်တောင်စခန်းကိုစစ်ကူစစ်ကြောင်းလို့ဆိုပါတယ်။အဲ့ဒီစစ်တပ်စစ်ကြောင်းနဲ့ဒေါ်လာကြီးမဟာမိတ်ပူပေါင်းတပ်ဖွဲ့တွေကော့လိုင်းရွာအနီးမှာဩဂုတ်လ4ရက်နေ့ကတိုက်ပွဲဖြစ်ခဲ့ကြပြီးတော့ရန်သူစစ်ကြောင်းအထိနာပြီးတက်ပြန်ဆုပ်သွားတယ်လို့လည်းအတည်ပြုထားပါတယ်။နေ့လယ်တနားရီ15မိနစ်ကနေနေ့လယ်2နာရီအထိ45မိနစ်ကန်ကြာတဲ့တိုက်ပွဲမှာစစ်သား4ဦးသေပြီးတော့9ဦးထပ်မံထိခိုက်ဒဏ်ရာရသွားတယ်လို့တော်လိုင်းမှာမိတ်တပ်ဖွဲ့ဘက်ကရဲဘော်2ဦးလည်းမစိုးရင်ရတဲ့ဒဏ်ရာရသွားတယ်လို့သိရပါတယ်။တိုက်ပွဲပြီးချိန်မှာစစ်သားတွေကိုင်တဲ့ MA4 တက်လက်60မမဘုံဒီ4လုံးအင်နာဂါဘုံဒီ2လုံး MAG ပေါက်9ခုနဲ့ MEG တောင်းအတောင့်တရာကျော်ရရှိခဲ့တယ်လို့လည်းအသိပေးထားပါတယ်။တော်လိုင်းမာမိတ်ပူပေါင်းတပ်ဖွဲ့တွေဘက်မှမွန်ပြည်တော်လိုင်းရေးတပ် MSRF ကရင်အမျိုးသားလွမြောက်ရေးတပ်မတော် KNLA တပ်မဟာ6တပ်ရင်း29ရာမညမွန်တပ်တော် RMA ဒေါနာစစ်ကြောင်း2 YGF ဒေါနာစစ်ကြောင်း3 KBDF ဗျူဟာ33ဒေါနာစစ်ကြောင်းစစ်စင်ရေးအဖွဲ့နဲ့ကျယ်လင်းရောင်စာကဘောတပ်ရင်း KTLA တို့ပူးပေါင်းပါဝင်ခဲ့တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတော့ရွှေဘုံမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့အမည်ကိုအသုံးပြုပြီးရွှေဘုံမြို့ပေါ်မှာရှိတဲ့လုပ်ငန်းရှင်များထံကိုရုံးစာအတုများဖြင့်လိမ့်လည်အလှူခံမှုများရှိနေတယ်လို့အသိပေးတဲ့သတင်းကိုတင်ပြပေးပါမယ်။ရွှေဘုံမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့အမည်ကိုအသုံးပြုပြီးတော့ရွှေဘုံမြို့ပေါ်မှာရှိတဲ့လုပ်ငန်းရှင်များထံကိုရုံးစာအတုများဖြင့်လိမ့်လည်အလှူခံမှုများရှိနေတယ်လို့အသိပေးဆိုထားပါတယ်။ဩဂုတ်လ6ရက်နေ့မှာရွှေဘုံမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကအသိပေးကြေညာထားပါတယ်။ရွှေဘုံမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့အမည်ကိုအသုံးပြုပြီးတော့ရွှေဘုံမြို့ပေါ်မှာရှိတဲ့လုပ်ငန်းရှင်များထံကိုရုံးစာအတုများဖြင့်လိမ့်လည်အလှူခံခြင်းငွေတောင်းခံခြင်းချိန်ချောက်စာပို့ပြီးတော့စက်ကြီးကောက်ခံခြင်းများပြုလုပ်နေခြင်းရှိကြောင်းကြားသိရပါတယ်။ရွှေဘုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့လိုအမည်တက်ပြီးတော့ PDF လိုလည်းပါရှိပြီးတရင်တစ်ခုရဲ့ logo ကိုအသုံးပြုပြီးတော့ထင်အောင်ထင်မှားဖြစ်စေရန်လိမ့်လည်အလှူခံနေခြင်းအားတွေ့ရှိရပါတယ်လို့ဖော်ပြထားပါတယ်။ရွှေဘုံမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့အနေဖြင့်မည်သည့်လူပုဂ္ဂိုလ်လုပ်ငန်းရှင်များထံကိုမှရုံးစာထုတ်ပြီးတော့အလှူခံခြင်းငွေညှစ်ခြင်းချိန်ချောက်ငွေတောင်းခံခြင်းများကိုပြုလုပ်ခြင်းမရှိဘဲရုံးစာထုတ်ပြီးခဲယမ်းလိုအပ်ချက်အရာဟု၎င်းစေဝါနှင့်ရိတ်ခါလိုအပ်ချက်အရာဟု၎င်းအခြားသောအကြောင်းပြချက်အမျိုးမျိုးဖြစ်၎င်းအလှူခံခဲ့ခြင်းတစ်ချိန်တစ်ခါမှမရှိခဲ့သလိုအလှူခံရန်မည်သူတဦးတယောက်ကိုမှတာဝန်ပေးထားခြင်းမရှိဘူးလို့လည်းဆိုထားပါသည်ရွှေဘုံမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့အမိအားအသုံးပြုပြီးတော့တနီးနီးအလှူခံခြင်းစက်ကြီးကောက်ခံခြင်းချင်းချောက်စာပို့ခြင်းတို့ကိုတွေ့ရှိရပါကစုံစမ်းဖော်ထုတ်ပြီးတော့ထိရောက်ဟန်တားစွာအရေးယူဆောင်ရွက်မှာဖြစ်ကြောင်းလည်းဆိုထားပါရခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နဲ့တာဂီတို့ကပေးပို့ထားတာဖြစ်ပါရခင်ဗျာ
စီးရီးသတင်းတွေကိုနားဆင်ခဲ့ကြရတာပါဆက်လက်ပြီးပြည်တွင်းသတင်းများကိုကျွန်မຫນွေဦးမွန်ကတင်ပြပေးသွားပါမယ်ရှင်အင်္ဂလာညကျမ2025ခုနှစ်ဩဂုတ်လ6ရက်နေ့ Radio Energy ညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ပထမဆုံးတင်ပြပေးမယ့်သတင်းကတော့စကိုင်းဖရဲယူနစ်လွှတ်တော်မှာစကိုင်းဖရဲယူနစ်ဂျာကာလဆူရအဖွဲ့ဖွဲ့စည်းနိုင်ရေးရှေ့လုပ်ငန်းစဉ်ဆိုင်ရာကိစ္စရပ်များကိုဆွေးနွေးခဲ့ကြတဲ့သတင်းဖြစ်ပါတယ်။စကိုင်းဖရဲယူနစ်လွှတ်တော်၏ပုံမှန်လုပ်ငန်းညှိနှိုင်းအစည်းအဝေးကို2025ခုနှစ်အောက်တိုဘာ5ရက်နေ့ဗီဒီယိုကွန်ဖရင့်မှာတက်ဆင့်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အစည်းအဝေးမှာစကိုင်းဖရဲယူနစ်အတွင်းရှိစီးရင်နိုင်ငံရေးမြေပြင်လုပ်ငန်းဆောင်ရွက်ချက်များစကိုင်းဖရဲယူနစ်လွှတ်တော်ကအာဆီယံဖြင့်အိန္ဒိယနိုင်ငံများနဲ့နိုင်ငံရေးထိတွေ့ဆောင်ရွက်ထားမှုအခြေအနေများစကိုင်းဖရဲယူနစ်ဂျာကာလဖွဲ့စည်းပုံအခြေခံဥပဒေအရတော်လင်းအောင်မြေကိုထောက်ကူဖြစ်စေမည်စကိုင်းဖရဲယူနစ်ဂျာကာလအစိုးရအဖွဲ့ဖွဲ့စည်းနိုင်ရင်ရှင်းလုံငန်းစဉ်ဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်စီဝေးမှာစကိုင်းဖရဲယူနစ်လွှတ်တော်ဥက္ကဋ္ဌဒုတိယဥက္ကဋ္ဌလွှတ်တော်ရေးရာကော်မတီများမှတာဝန်ရှိသူများနဲ့လွှတ်တော်ကိုယ်စားလှယ်များတက်ရောက်ခဲ့ကြပါတယ်ရှင်ပြက်ကွက်မှုမရှိဂုံပြူလက်ဆောင်ကန်ထူးရှင်ထောက်ပို့တပ်သားများစီရင်ကြေညာတဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါမယ်ပြက်ကွက်မှုမရှိဂုံပြူလက်ဆောင်ကန်ထူးရှင်ထောက်ပို့တပ်သားများစီးရင်ကို PRF ကကြေညာလိုက်ပါတယ်ခက်ခဲကြမ်းတမ်းလာတဲ့ဒီတော်လိန်ခီးမှနေစဉ်ဘဝခက်ခဲမှုတွေကြောင့်ကနေရွရွချွွချွပါဝင်နေကြတဲ့ထောက်ပို့တပ်သားတွေအားလုံးကိုဂုံယူလေးစားပြီးဂုံပြူချင်းမြစ်လိုတာကြောင့်ဒီပြက်ကွက်မှုမရှိစီစဉ်ကိုကျင်းပပြုလုပ်ခဲ့တာဖြစ်ပါတယ်ဒါကြောင့်ပြက်ကွက်မှုမရှိစီစဉ်မှာပါဝင်ခဲ့တဲ့ထောက်ပို့တပ်သားတဦးချင်းစီတိုင်းကိုအိမ်ရောက်ဂုံပြူလက်ဆောင်များချင်းမြစ်ဂုံပြူလိုပေမဲ့ကန့်သက်ခက်ခဲများရှိတာကိုနားလည်ပေးစေလိုပါတယ်လို့ဖော်ပြပါတယ်။ဒီကန့်ထူးရှင်တွေကိုတော့ပြက်ကွက်မှုမရှိနှစ်လိုက်ဂုံပြုတ်လက်ဆောင်များအသီးသီးပို့ပေးသွားမှာဖြစ်ပြီးကြိုတင်ကြေညာထားတဲ့အတိုင်းပြက်ကွက်မှုမရှိထောက်ပို့တပ်သားများအလုံးအတွက်ကိုတော့အီးမေးလ်မှာတက်ဆက် soft copy များအသီးသီးပို့ဆောင်ပေးသွားမှာဖြစ်ပါတယ်။ပြည်သူ့ကာကွယ်တပ်သားတွေရဲ့နောက်မှာမမမမရက်တီးရင်ဒီဇိုင်းမမပါဝင်နေကြတဲ့ထောက်ပို့တပ်သားတဦးတယောက်ချင်းစီကိုဂုံပြုတ်ဦးညွတ်အပ်တယ်လို့ PRF ကဆိုပါတယ်ရှင်။ဆလဘီစီအုပ်ချုပ်ရေးကြီးညာခဲ့တဲ့မြို့နယ်စုစုပေါင်း63မြို့နဲ့51မြို့နယ်မှာဖုန်းနဲ့အင်တာနက်ဆက်သွယ်ရေးလိုင်းများကိုရခိုင်အစောပိုင်းကာလများကတည်းကဖြတ်တောက်ထားတဲ့သတင်းကိုတင်ပြပေးပါမယ်။ ဂျမစစ်တပ်မှရေးပေါ်ခြင်းနဲ့စေုပ်ချုပ်ရေးကြီးညာခဲ့တဲ့မြို့နယ်စုစုပေါင်း63မြို့နယ်52မြို့နယ်မှာဖုန်းနဲ့အင်တာနက်ဆက်သွယ်လိုင်းတွေကိုရခိုင်အစိုးပိုင်းကာလများကပဲဖြတ်တောက်ထားကြောင်းတန်ဖွဲ့ကကြေညာပါတယ်ဇူလိုင်လ30ရက်နေ့ဂျမစစ်တပ်ခေါင်းဆောင်မြောင်လန်ဦးဆောင်နဲ့မြို့သားကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှတိုင်းနယ်ပြည်နယ်ကိုကုရှိမြို့နယ်ပေါင်း63မြို့နယ်အားရေးပေါ်အခြေအနေကြေညာခဲ့ပါတယ်။အတန်းဖွဲ့မှာဇွန်လကုန်ထိကောက်ယူပြုစုထားတဲ့စစ်တပ်များအရာယခုဂျမစစ်တပ်မှရေးပေါ်အခြေအနေစရုပ်ချုပ်ရေးကြေညာခဲ့သည့်မြို့နယ်စုစုပေါင်း63မြို့နဲ့52မြို့နယ်မှာဖုန်းနဲ့အင်တာနက်ဆက်သွယ်လိုင်းများကိုရခိုင်အစိုးပိုင်းကာလများကပင်ဖြတ်တောက်ထားကြောင်းလေ့လာတွေ့ရှိရပြီးရေးပေါ်ခြေနေစေုပ်ချုပ်ရင်ပြင်ညာခြင်းမရှိတဲ့ဒေတာများ၌လည်းဆက်သွယ်ရေးလိုင်းများအားရွေးချက်ရှိရှိနဲ့ဖြတ်တောက်ထားလျက်ရှိတယ်လို့ဖော်ပြပါတယ်။မြန်မာစစ်တပ်ဟာဆက်သွယ်ရေးလိုင်းများဖြတ်တောက်ထားပြီးနောက်၎င်းဒေတာများမှာစစ်ဘက်ရဲဘက်ခွဲခြားမှုမရှိဘဲရဲသားပြည်သူတွေကိုပြစ်မှတ်ထားကမြေပြင်စစ်ကြောင်းတို့တိုက်ခိုက်ခြင်းများနဲ့လေကြောင်းမှပုံကျဲတိုက်ခိုက်ခြင်းတွေကိုဒရက်ဆက်လုံဆောင်တွေကဒေတာကန်ပြည်သူများရဲ့လူရပိုင်ခွင့်အားစီးလွတ်ပေါင်းလူကျွလူနေတာကိုလည်းလေ့လာတွေ့ရှိရတယ်လို့အတန်းဖွဲ့ကဆိုပါတယ်ရှင်။မြန်မာစစ်အုပ်စုခွန်ရနေတဲ့စီအိုင်စာအုပ်ပြုလုပ်ပေးနေခြင်းကိုဖျက်သိမ်းပြီးထိုင်းနိုင်ငံ၏ပန်းရောင်ကတ်တစ်ခုတည်းကအုံပြုခွင့်ပေးရန်ထိုင်းအထက်လွှတ်တော်သို့တောင်းဆိုချက်တင်သွင်းတဲ့သတင်းကိုဆက်လက်တင်ပြပေးကြပါမယ်။မြန်မာစစ်အုပ်စုခွန်ရနေတဲ့စီအိုင်စာအုပ်ပြုလုပ်ပေးနေခြင်းကိုဖျက်သိမ်းကထိုင်းနိုင်ငံရဲ့ပန်းရောင်ကတ်တစ်ခုတည်းကအုံပြုခွင့်ပေးရန်ထိုင်းအထက်လွှတ်တော်သို့တောင်းဆိုချက်တင်သွင်းခဲ့ပါတယ်။ဩဂုတ်လ5ရက်နေ့မှာ Bright Future အဖွဲ့မှဆိုပါတောင်းဆိုချက်ကိုတင်သွင်းခဲ့တာလို့သိရှိရပါတယ်။မြန်မာလူသားများအားမြေသူမြေဝါဖြစ်ကြောင်းသက်သေကလက်မှတ် Certificate of Identity CI အစိမ်းရောင်စာအုပ်ကိုအသုံးပြုခြင်းကိုရက်ဆိုင်ပေးရန်နဲ့ပြည်ထောင်ဝန်ကြီးဌာနမှထုတ်ပေးသောပတ်ရောင်ကတ်ကိုမြန်မာလူသားများအတွက်အဓိကစာရွက်စာတမ်းတစ်ခုတည်းအဖြစ်သိမှတ်ပြုရန်တင်သွင်းခဲ့တယ်လို့သိရပါတယ်။ထိုင်းနိုင်ငံ၏အထက်လွှတ်တော်အမတ်ဖြစ်သူ Mr. Thewrit Manisang ကယခုတောင်းဆိုချက်ကိုဆက်လက်ဆောင်ရွက်ပေးမယ်လို့အတည်ပြုခဲ့ကြောင်းထိုင်းလူသားမရေးကော်မတီတာဝန်မှာထိုင်းနိုင်ငံသားမဟုတ်သောလူသားအလုံး၏အခွင့်အရေးနှင့်သက်သာချောင်းကြီးရေးကိုယူဆရန်ဖြစ်ကြောင်းပြောကြားခဲ့ပါတယ်ရှင်။ဆက်လက်ပြီးအမေရိကန်နိုင်ငံနယူးယောက်မြို့မှာ38နှစ်မြောက်ရှစ်လေးလုံးနှင့်အထိမ်းမက်အကျိုးရှစ်လေးလုံးထီးသပိတ်လှုပ်ရှားတဲ့သတင်းကိုတင်ပြပေးပါအောင်မယ်။အမေရိကန်နိုင်ငံနယူးယောက်မြို့ရှိကုလသမဂ္ဂအထွေထွေအဖွဲ့ချုပ်ရုံး UN Secretariat ရှိမှ39နှစ်မြောက်ရှစ်လေးလုံးနှင့်အထိမ်းမက်အကျိုးရှစ်လေးလုံးထီးသပိတ်လှုပ်ရှားမှုနဲ့အတူနယူးယောက်မြို့ရှိမြန်မာပြည်သူများ၏လှုံ့ဆော်ချက်များအားရန်ကုန်လူထုတပိတ်ကလေးစားစွာနဲ့မှတ်တမ်းတင်ဂုဏ်ပြုအပ်တယ်လို့ဩဂုတ်လ6ရက်မှာဖော်ပြပါဗျ။လားတူအမေရိကန်နိုင်ငံတက္ကသပြည်နယ်ဒလတ်မြို့မှာပေးပို့လာသော39နှစ်မြောက်ရှစ်လေးလုံးအထိမ်းအမက်အကျိုးရှစ်လေးလုံးထီးသပိတ်လှုံ့ဆော်မှုပြုလုပ်ခဲ့ပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့39နှစ်ပြည့်ရှစ်လေးလုံးနှစ်ပတ်လည်းအမေရိကန်နယူးယောက်မြို့မှာမြန်မာအင်အားစုများကျင်းပမယ့်သတင်းဖြစ်ပါတယ်။39နှစ်ပြည့်ရှစ်လေးလုံးနှစ်ပတ်လည်းအမေရိကန်နယူးယောက်မြို့မှာမြန်မာအင်အားစုများကျင်းပမယ်လို့သိရပါတယ်။ဩဂုတ်လ9ရက်မှာအမေရိကန်နယူးယောက်မြို့ Greeley Square နီးမှာကျင်းပသွားမယ်လို့ NYCBC ကဖော်ပြပါတယ်။တပါတီအာဏာရှင်စနစ်နဲ့ဆီယနာရှင်စနစ်ကိုတတိုင်းပြည်လုံးလှည့်နေလေးအောင်မြင်စားမကျက်ဆန့်ကျင်တော်လှန်ခဲ့တဲ့ရှစ်လေးလုံးရေးတော်ဘုံကြီး39နှစ်ပြည့်ရှစ်လေးလုံးနှစ်ပတ်လည်ပွဲအားအစည်းအဝေးတိုင်းကျင်းပမည်ဖြစ်ပါ၍တော်လန်သောညီကိုမောင်နှမများလာရောက်ပူပေါင်းပါဝင်ပေးကြဖို့တိုက်တွန်းဖိတ်ခေါ်အပ်ပါတယ်လို့ NYCBC ကဆိုထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ပါကြီးမှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မနက်ဖြန်ဩဂုတ်လ9ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်ော်အခြေအနေမှာဘင်္ဂလားပင်လယ်ော်အနောက်ပိုင်းမှာတိမ်အနည်းငယ်ဖြစ်ထွားနိုင်ပြီးကပ်ပလီပင်လယ်ပြင်နဲ့ကျန်ဘင်္ဂလားပင်လယ်ော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပါတယ်။နောက်တောင်မုတ်တုံလီဟာအားအထင်တင်ကနေအားကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့တနင်္သာရီကန်ယူရန်ရခိုင်ကန်ယူရန်မြဝကျော်မော်ဒေသတွေနဲ့မုတ်တမခွေတို့ဘက်မှာအနောက်တောင်ဘက်ကနေတနင်္သာရီကို15မိုင်ကနေ25မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနည်းငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်။မိုးအခြေအနေကတော့နေပြီးတော့စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြမိုးထစ်ချုံရွာနိုင်ပါတယ်။နေပြီးတော့ပဲခူးတိုင်းအရှေ့ပိုင်းရှမ်းပြည်နယ်အရှေ့ပိုင်းနဲ့မြောက်ပိုင်းချင်းပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင်။
ရေဒီယို energy ရဲ့တော်လိုင်းကဗျာကဏ္ဍကိုဆက်လက်ထုတ်လွှင့်ပေးပါအောင်မယ်။မောင်မောင်ငိမ့်အေးရေးသားထားတဲ့ကြည်စန်းလို့အမည်ရတဲ့ကဗျာလေးကိုရေဦးမိုးကခန်းစားရုပ်ဖတ်ပေးမှဖြစ်ပါတယ်ရှင်
။ကြည်စန်းနိုင်ငံ့ချက်တည်းကြည်စန်းတွေကြောင့်ရုံနေခဲ့တာကြာပြီလေ။မကမဖြစ် ကြည်စံဖြတ်၍တိုင်းဖြတ်ပြီးပြတ်ကြပြီလေကြည်စံရဲ့လမ်းမှောင်ရိပ်တန်း၍ပန်းတို့ကြွေခဲ့ကြပြီလေကြည်စံသမိုင်းနေရာတိုင်းမှာရိုင်းဆိုင်ခဲ့တာကြပြီလေကြည်စံဝတ်ရံတိုင်းပြည်လမ်းမှာငိမ့်ချမ်းမရှိကြပြီလေကြည်စံကြောင့်လေဟော်ဒီမီမှာမျက်ရည်ဆူရွှဲကြပြီလေကြည်စံကြောင့်ပင်အာနာရှင်တို့ဘယင်ဖြစ်ခဲ့ကြပြီလေကြည်စံနဲ့ရှင်ရန်တုတ်နေ၍စက်ခင်းခဲ့တာကြပြီလေကြည်စံလွတ်ရင်စွန့်ခွာပြေးကြစစ်ပေးရှောင်များကြပြီလေကြည်စံကိုယုံဖွဲ့စည်းပုံချောင်းရေစုံမျောရကြပြီလေကြည်စံကိုချစ်တရားပြည့်၍နုံနစ်ပြည်သူကြပြီလေကြည်စံယုံကြည်ကိုကျိုးမိကြတိုင်းပြည်စင်ရဲကြပြီလေကြည်စံအာကိုရှေ့ကိုတိုး၍ကိုကျိုးငင်ကြကြပြီလေကြည်စံကိုမုံပြည်သူယုံမှညွတ်တုံဘဝလွတ်လိမ့်မည်ကြည်စံစွန့်ပြစ်လူစိတ်တမမွဲညက်တိုင်းပြည်တာလိမ့်မည်ကြည်စံကိုစွန့်လူဒုလွန်မှာမြူးကွံ့ယုံကြည်နေလိမ့်မည်ကြည်စံမကြောက်ဒူးမထောက်မှာစိုက်ရောက်လိမ့်မည်ဒီမိုကရေစီမမောင်ငိမ့်အေ
ဗီဒီယိုအန်ယူဂျီမှဆက်လက်အတန်းလွှင့်နေပါတယ်ခုဆက်လက်ပြီးတော်လဲအစီကဏ္ဍမှာတော့မောင်လူမွေရေးသားထားတဲ့ကလေးတွေရဲ့အနာဂတ်ကွင်းပြင်လို့အမည်ရတဲ့အစီကိုရန်နိုင်ကဖတ်ကြားပေးပါမယ်ရှင်
ကလေးတွေရဲ့အနာဂတ်ကွင်းပြင်မနေ့ကညနေပိုင်းမောင်လူမွေးစာစင်မသွားခင်မောင်လူမွေးစီဖုန်းဝင်လာတယ်စစ်ဆောင်ကလေးတွေအတွက်ကစားကွင်းလုပ်ဖို့မြေခွက်လေးတစ်ခွက်ရဖို့မောင်လူမွေးအကူကြီးတောင်းထားတဲ့တာဝန်ရှိသူတယောက်စီကလာတဲ့ဖုန်းမှာကစားကွင်းအတွက်မြေလိုသလောက်လာကြည့်ပါဒီနေ့ညနေတော့ဖြစ်အောင်လာပြီးတခါလေးလုပ်ရအောင်နောက်နေ့ကျကျွန်တော်လည်းမသေးကြဘူးလို့သူကပြောပါလေမောင်လူမွေးလည်းကိုစာသင်နေတဲ့နေရာကနေဆယ်မိုင်လောက်ဝေးတဲ့စစ်ဆောင်စခန်းလေးစီညနေပဲချက်ချင်းအရောက်သွားရပါလေဒီလိုနဲ့ပဲမောင်လုံးမွေးနဲ့မောင်လုံးမွေးဆရာသမားတွေထောက်ပံ့ထားရတဲ့စစ်ဆောင်ကျောင်းလေးကကလေးတွေအတွက်ကစားကွင်းလေးတစ်ကွင်းရခဲ့ပါတယ်။ကစားကွင်းအတွက်သူ့အခင်းထဲကနေမြေနေရာကိုရရရော့ရော့ပေးတဲ့ပုံကူကိုလည်းစိတ်ကောင်းထားသူဖြစ်မောင်လုံးမွေးနှလုံးသားလေးကနေအသိမှတ်ပြုလိုက်မိပါတယ်။ကစားကွင်းဟာကလေးတွေအတွက်တော့သူတို့အနာဂတ်ကွင်းပြင်ဖြစ်တယ်။စည်းကမ်းလိုက်နာမှုအချင်းချင်းညီညွတ်မှုတီးခံမှုနဲ့ဇွဲလုံးလာတွေကိုဒီကစားကွင်းကနေပဲသူတို့သင်ယူကြရမှာဖြစ်တယ်။အရာတွေကြောင့်လဲညနေမိုးချုပ်ချုပ်မိုးတစ်ဖြောင်းဖြောင်းကျနေတဲ့ကြားကမောင်လုံးမွေးတို့လင်မယားနှစ်ယောက်စိုက်ကယ်နဲ့အရောက်သွားပြီးကလေးတွေအတွက်ဆောင်ရွက်ခဲ့ကြတာဖြစ်တယ်။မောင်လုံးမွေးဟာအဲ့ဒီစစ်ဆောင်ကျောင်းလေးကိုတပတ်တည်းရောက်တယ်။မနက်ပိုင်းဆရာဆရာမတွေနဲ့ပညာရေးဆွေးနွေးညနေပိုင်းကလေးတွေနဲ့တွေ့ဆုံသူတို့မိသားတွေဖြေးပေးပုံမြင်ပြောတချင်းဆိုကြနဲ့တနေကုန်ပါလေ။ပြီးခဲ့တဲ့လကသူတို့အတွက်ဘောလုံးတောင်းလို့ဝယ်သွားတယ်။ကစားကွင်းမရှိတော့ကြောက်ကြူကြောက်ကြားမှဆော့ကြတယ်ဘောလုံးအားလုံးတပတ်အတွင်းပေါက်တာပါပဲမူလာတန်းကလေးတွေကဆရာဘောလုံးတွေပေါက်ကုန်နေပြလို့ညနေငယ်လေးတွေနဲ့လာပြောကြတယ်ပေါက်တဲ့အတိုင်းဆော့လို့ရသေးတယ်မလားလို့မေးတော့ရတယ်ရတယ်ဒါဆိုဒီတိုင်းဆော့ကြကွာဆိုတော့ဝမ်းသာအားရထွက်သွားပြီးဆော့ကြတယ်ဘောလုံးတွေရပ်ပိုင်းအတွင်းပေါက်သွားလို့သူတို့လေးတွေစိတ်မလုံးအားနာနေတာကျောင်းဆရာမောင်လုံးမွေးမသိပဲနေပါဗလားမောင်လုံးမွေးတို့လွတ်မြောက်နေမြင်မှာစစ်ဆောင်ကျောင်းတွေဟာခက်ခဲကြတယ်ခက်ခဲတဲ့အတွက်လူရှင်တွေရဲ့လူတန်းမှုနဲ့တတ်နိုင်သလောက်ဆောင်ရွက်ကြရပါတယ်လူတန်းတဲ့သူတွေထဲမှာကလေးတွေအတွက်စားအုပ်ဘောပဲခဲတန်းစတဲ့တင်တော့ကူပစ္စည်းလူတန်းသူတွေအာဟာရဒါနလူတန်းသူတွေအထိုက်လျောက်ရှိပေမဲ့ကလေးတွေကစားဖို့အားကစားပစ္စည်းကိုတီးသန့်ရည်ရွယ်လူတန်းသူကတော့အမတန်ရှားတာကိုသတိထားမိတယ်အမျိုးမြင့်ရှိတဲ့အကြောင်းဆရာဆရာမတွေရဲ့လက်အောက်မှာပညာသင်ကြားရတဲ့ကလေးတွေကတော့အားကစားတစ်ခုခုကိုလုပ်ခွင့်ရကြမှာဖြစ်တယ်ဒါပေမဲ့ကလေးအများစုဟာအားကစားတစ်ခုကိုလွတ်လပ်စွာလုပ်ဖို့စည်းကမ်းတကျကစားတက်ဖို့အခွင့်အရေးတွေဆုံးရှုံးနေတာကိုဝမ်းနည်းဝယ်တွေ့မြင်နေရတယ်။ကလေးတွေအတွက်အားကစားကွင်းဟာဘယ်လောက်အရေးကြီးတယ်ဆိုတာဆရာကြီးအောင်သိန်းလိုပုံကူမျိုးကတော့အာပေါ့မတက်ဟောပြောလမ်းပြခဲ့ပြီးပြီမို့မောင်လူမွေးအကျဲ့ချဲ့ပြောဖို့လိုမယ်မထင်တော့ပါ။ကလေးတွေအပေါ်တကယ်စေနာထားရင်သူတို့အတွက်လွတ်လပ်စွာကစားနိုင်တဲ့နေရာလေးတစ်ခုကိုတော့ဖြင့်ဝိုင်းဝန်းဖန်တီးတဲ့နယ်လို့ယုံကြည်ပါတယ်။ပြီးခဲ့တဲ့နှစ်ကအတွေ့အကြုံလေးတစ်ခုကိုအခုစာကိုရေးနေရင်အမှတ်ရလာတယ်။ကြီးရွာတရွာကကျောင်းကော်မတီဝင်တအူးကိုက လေးတွေအတွက်ဘောလုံးဝယ်ပေးရင်တင့်တော်တဲ့အကြောင်းစကားဆမိတော့
ဟမ
်ဝယ်ပေးရင်လည်းပေါ့ကုန်တာပဲတဲ့မောင်လူမွေးရဲ့စစ်ဆောင်ကြောင်းကကလေးတွေအတွက်ဝယ်ပေးထားတဲ့ဘောလုံးသုံးလုံးစလုံးပေါ့ကုန်ပြီဖြစ်တယ်ဒါပေမဲ့သူတို့လေးတွေဟာသူတို့ဆရာမောင်လူမွေးဘောလုံးအသက်နောက်ထပ်မဝယ်ပေးနိုင်ခင်အထိကွင်းပြင်ထဲမှာဘောလုံးအပေါက်တွေနဲ့ပဲပျော်ရွှင်စွာကစားကြမယ်ပြီးတော့အားကစားကနေသူတို့ဘဝအတွက်လိုအပ်တာတွေကိုတင်ယူကြပါလိမ့်မယ်ခင်ဗျာမောင်လူမွေး
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတာပါရှင်ဆက်လက်ပြီးသတင်းနဲ့တူလူလူစကားသံအစီအစဉ်မှာတော့ဂျမ်ပတ်စစ်တပ်လက်အောက်ခံပညာရေးဌာနတက္ကသိုလ်ဝင်စာမေးပွဲအမှတ်စီမှန်အောင်မထုတ်နိုင်မဲ့အိုးနှင်းခွန်းနှင်းဖြစ်တဲ့အကြောင်းကိုပိုပိုကတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့ပရိသတ်များရှင်အခုတင်ဆက်ပေးမယ့်အစီအစဉ်ကတော့တတိယနေ့တူလူလူစကားသံအစီအစဉ်ကိုနားဆင်ကြမှာဖြစ်ပါတယ်အကျန်းဖက်စစ်တက်လောက်ခံပညာရေးဌာနတက္ကသိုလ်ဝင်စာမေးပွဲအမှတ်စီမှအောင်မထုတ်နိုင်ပေအိုနင်းခွန်းနင်းဖြစ်လာပါတယ်ဒီတတိယကိုကိုမြင့်သူကပေးပို့ထားပါတယ်တဘာဝဘေးကြားမှာနှစ်ခါပြန်ပြည့်စုံခိုင်းခဲ့တဲ့အကျန်းဖက်စစ်တက်ရဲ့တက္ကသိုလ်ဝင်စာမေးပွဲအောင်ဆင်းတွေကိုတပောင်းနဲ့ထုတ်ပြန်ခဲ့ပေမယ့်အွန်လိုင်းကထုတ်ပြန်ခဲ့တဲ့အမှတ်စီဟာတနအိမ်မပြည့်ခင်မှာပဲအမှားယွင်းတွေနဲ့ရက်ဆိုင်ခဲ့ရတာဖြစ်ပါတယ်ဇူလိုင်လ30ရက်နေ့မနက်8နာရီမှာအမှတ်စီတွေကိုထုတ်ပေးခဲ့ပြီးမိနစ်ပိုင်းအတွင်းမှာပဲထုတ်ပေးမှုရက်ဆိုင်ခဲ့ပေမယ့်ရန်ကုန်မြို့ကစာစစ်ဦးစီးဌာနရုံးမှာအမှတ်စီထုတ်ယူလိုသူတွေကတော့ရှိနေသေးပါအမှတ်စီလာရောက်ထုတ်ယူသူတူကတော့အခုလိုပြောပါတယ
်အခုဒီရောက်မှသိတယ်အောက်မွန်လာတယ်တငန်းကျောင်းကလာတာမထုတ်တော့ဘူးနေတာအတူမို့သွားထုတ်ပေးပါလာထုတ်တာမသူဒီရောက်တော့မှအဲ့လိုဖြစ်တာလေရောမောတော့မောတော့ရန်ကုန်တက္ကသိုလ်ကိုတက္ကသိုလ်ကြီးအောင်မသွားလိုက်သေးတယ်ပဲလမ်းလျှောက်မေးတဲ့ကူကူရောက်လာတာအမှတ်တည်းဝင်ပြီးတော့ပြန်စစ်မှမလို့တဲ့အဲ့ဒီနေ့နိုင်ငါမှာပေါ့ကွာတနေ့နာလာခဲ့ဗတဲ့နိုင်ငါလာပေါ့
အကျန်းဖက်စစ်တပ်ရဲ့ပြီးခဲ့တဲ့2025ခုနှစ်တက္ကသိုလ်ဝင်စာမေးပွဲမြန်မာစာဖြည့်ဆိုတဲ့နေ့မှာလူဦးရေ 2,200 ကျော်လာရောက်ဖြည့်ဆိုခဲ့ကြပေမယ့်လူဦးရေ 9,900 ကျော်သာအောင်မြင်ခဲ့တာဖြစ်ပါတယ်အမှတ်စီမှားတာတစ်ခါမှမကြဘူးလို့အမှတ်စီထုတ်ယူတဲ့ဝန်ဆောင်မှုပေးတဲ့သူတို့ကအခုလိုပြောပါတယ်ဒီ
နေ့ကိုရမှာကိုကမှယာယီခက်တာတခိုင်းမိတော့မြန်မာပြည်ကအကုန်ပိတ်တာတစ်ခါမှမကြဘူးဒီနေ့မှကျတယ်ဒါပထမဆုံးတစ်ခါမှမကြဘ
ူးမကြဘူး
KSS ကအရေးကြီးတဲ့အမှတ်စီမှောက်ယွင်းမှုဟာမရှိသလောက်ရှိခဲ့ပေမယ့်အာနာသိန်းအတန်းဖက်စစ်တပ်ဘက်မှစွမ်းဆောင်ရည်ပြေဝတဲ့အရာတန်းတွေဝန်တန်းတွေမရက်တီခဲ့တာကအရေးကြီးတဲ့အမှတ်စီမှောက်ယွင်းလာတဲ့အထိအထိနာစေခဲ့တာဖြစ်ပါရဲ့ရှင်အခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့သတင်းတောက်ကိုမြင့်သူကပေးပို့ထားတာဖြစ်ပါရဲ့ရှင
်ရေဒီယို NUG ရဲ့ဒီကနေ့ညထုတ်လွှင့်မှုနောက်ဆုံးအစီအစဉ်မှာတော့တိုင်းသားဘာသာစကားအစီအစဉ်ဖြစ်ပါတယ်နောက်ပိုးကင်ဘာသာနဲ့တပတ်အတွင်းသတင်းများကိုနန့်ထီထာမေကတင်ပြပေးပါမယ်ရှင
်မေမမကွာဒလာစိတ်ပစုံစုံဘာမနတိလဆစဆစရှောင်းရဲ့ပတ်တူအန်ယူဂျီလံခွေလူဖလောရှိုးစတီလန်ဒလန်ပနလဝနယအိုက်ဒိုပလထမနတိမကနုယချမ်ဖာဘတ်စတလန်ထဆပရလဖနလပါလကပပလထဆပရလဖနဘမွေဒယနန်ထီထာမီနလဆပရခန်တဲ့ပြင်းမွေဒအာလစကဲကနလဖတ်ဒူဘာခိစဒတခမလဖယောဂအန်ယူဂျီရှာခွေရဲခန်ဒုစမလနဖိလမဆစန်စအောင်တဲ့နလဖယောနအဂိုက်ခန်ဒုစမလနလလအောက်ကနီတနအောက်ထထမှုပတ်တရားဝိဒနလလက်စကဲကနလဖတ်ဒူဘကတာချောင်းဦးတဲ့မြင်းမူဝိဒောင်ဘဘာခိစဒတခမလဖယောဂစဆိုင်စစ်စည်းဆရှောင်းဝဲပဒူရှာခွေရဲခန်ဒုစမလဘထူလရှာခွေရဲမူဒပုလဖနကဲကနကောအပိလမဆာတိုင်ဆလဖာယလလာယူလိုက်ထံဖော်တာအိုဒိနော်လောလောကမနပုလဖာယောကဘိုးရင်တောင်တော်ဝေတုရေစပုစလန်လက်နဲ့တနောင်လဖာလက်ဆန်ဆောင်လဖာယပိလမဆေဝိဒါကောစကဆာကဘိုင်းကပလာယောအချာဘာခိစဒတကမနလဖာယောကဖိလန်တုအမိဒါလမင်းလက်ဆန်ဆောင်လဖာယလကတိုင်မှာစမလူပူတောင်လူဆလဖာလမွေးပုသာစိလဖာယောပမာပုံဆက်ပုလဖာအကူစားစီဖိလမဆဝိဒါစန်ဆောင်လဖာယောနောဂိုင်ဘဒုန်မဆပရဘယောတနလောစပရလကကရွေးနမွေးနာမဆိုင်လလပယာစကဆာဆလောင်ဆခလဖာယော KNU ပဒန်ထဝိဒါနောဂိုင်ပလုစုစာဖူက KNU ပလုစုစာစဖောင်ပလေးရတမှု KNU လေးနဲ့ကမလစပဒန်ဆိုင်တမှုကရ PDF ခရပုလဖာနောအော်လလပတုံဝတဝံဘုကစီတရယမတဝိဒါကိုစီရဲကဘာထိစာစောဂိုင်ဖောင်လစကဆာဆလောင်လလဖာယောလမွေးလတော်ဘနောဂိုင်တဲ့စောဂိုင်ဖောင်ယောဖန်ကု KNU နောဒန်ထဝိဒန်နောဂိုင်ထထမှုပါတရားဝိဒန်နော်လော la ke an yu thot da mo ba ti ya sa pa saka sa as long long la pha yo la kham la de ga ku ti kha phu ba la pha kla mo la san le an la sa ga de kai tan tha wi da a tu mo wi da la ga ai phan la tu lo long ba no ga la long wi da no lo bo we ti san si thai sa la pha tu kai tan la pa tu wa pho la a mwe kham la phu ba thai sa sa ga phan yo no mo wi da la saka sa la tu ga sa ga sa wa la pha yo cha ga kai tan wi da no ga au ki ga kho thai wi da ni wi da no lo la sa de sa ga kai tan la mwe la pa တောင်းအောင်ဖော်ကမလပါနော်အောက်ထောင်းလဆဒုစခရောဖော်ချောင်းခဲနဲ့လေးတဲ့ပူဒီအခရတိနော်ဘာမဆိုရိုက်ဆလပါစီအဝိဒနောဝဲခဲညင်းထုရမဘာတိယဝိဒနောလနိုင်ကလေးလဲတို့ချောက်ကြီးနော်စကဆအဝိဒီအတုတ်ဖောင်းနော်ခတိုင်းဆူဆလဆူဝိုင်ဖတ်တို့တဲ့ဆူဝိုင်စိတ်ဖူးလပါဒဲလကတဲ့ဘလကဘန်ယူဖောင်းလပါရောအချောင်းကမ္လဖူလပါဘာထိစာတဲ့ဘာတိခွေဝိဒနောဂိုင်းအဝိဒီနော်ထုထမဘာတိယဝိဒနောလောအကင်းယူစလလာတိုစကဆာနောလအဝေးဒီအလစုဖန်လာပြုစတိခရပူလဖာနောအဝေးဒီနောခုတ်တော်မှာဗထိတ်စာထိုင်ကမ္လပူလဖာရောအဝေးတာကောအဝေးဒီကဲဝလအလန့်ကလိုင်လဖာရောကမ္လလဖာဗထိတ်စာဝိဒနောဂိုင်းပတိယမနောလကိုက်ထန်လလပတ်တုံဝအနိုင်လမွေစဒုစခလဖာရောပစကဆာတုပ်ဖုကစီခိုဟာတဲ့အဝေးဒီပြုစတိခရပူကစီလေးကသာလို့သစင်းနေရတိခွေဝိဒနောဂိုင်းကဲနူနောထထံပူပါတိယဝိဒနောလလကတဲ့ဘာစကဆာနောခတိုင်းဆူဆလစူဝိုင်ဖတ်ဒူလဖာတဲ့ကဘွန်ယူဖန်လဖာရောအကြောင်းလကမ္လလဖာဖန်ကိုစလန်ယူလဖာကိုက်ထန်အားနိုင်တဲ့တိဝိဒနောအဂိုင်းထထမဘာတိယထဝိဒနောလစပရလကကရွေးနောမွေတာ Safe School Safe Education Campaign ဖပလက်ဖိလမဘောဆာ USD ရရတဲ့ဘန်ကိုပမဘောဆပုလဖာယောကဖိလမလာမဖွင့်ဝိဒါလက်ခန့်ဆောကောက်ခန့်ဒုစုမှုပလက်တွေလဖာယောနောအဂိုင်းစုစာစီစချောင်းကပဒုစကမကုတဲ့ခန့်ဒုစမလန်ခုတော်မလအမွေပူတာစိလဖာအဂါစပဒန်ထိုက်ဆောကကနေစမလူလန်လဖာယောဘုတုကတောင်းလိုပါဆရေးပါအဂံSafe School, Safe Education Campaign ပါပလပိလမဘောဆာဘူကရအကလလာ USD ရရတဲ့ဖန်ကိုဘူကလစီအမေအမျိုးဒဝေစမဘောဆာလဖာယောကကပိလမလာမဖန်ဝိဒါလက်စကမကုတဲ့ခနုစမလအစုမှုပါစနိုင်လေးလေးလဖာယောနောဂိုင်ပတိယပါနော်လော Safe School, Safe Education Campaign စတုစုတကေယောနောမွေဒါလက်ခအမေရိကဒေါ်လာလစ်ကောလာကစားထမဒလနီထမနီစီယန်နီလာယူလာကစီယန်တန်ကထဆွေဒါလလာအောက်ကတစိကတန်နောအခိုက်ပတိယပါနောလစပရလခိုက်ထကရွေးနမွေတာစတန်လလာအောက်ကခူးတန်ချအဝိဒါလထိုက်ထိကလေတခွေတာစမလဘမစပုလဖာယောအငအထအလစီအိုင်လေအိုလီလဖာယကလေဝိဒါလအတန်နောအခိုက်စတန်လလာအောက်ကခူးတန်ချလေထဝိဒါလထိုက်ထိကခပြန်ပတခွေတာအလပမစပုလဖာယောကအထအလစီအိုင်လက်အိုအလီယောကန်လေဝိဒါလက်အတန်နောအခိုင်ထိုင်းပမစပုစခုဒွန်နယ်စခုဒုထနမဘတ်ယဝိဒါနောလစီအိုင်လက်အိုလဖာယောလက်ခံပြန်ကကိုက်ခွဲထိုင်းဝိဒါစင်တာရုံလဖာယောကခုဒွန်မိုင်းဝိဒါကပစားအတန်လဖာယောလက်ပါဒိဝိဒါနောအခိုင်ပတိယပါနောလလက်ဘူးယောချပွေဒီလဖာနဘူမပပုတ်တလိုက်အချက်အလက်အောင်စီအိုင်လက်အိုအလီယောကန်လေဝိဒါလက်အတန်နောကိုထောင်းလောကလောဝိဒါဘာရိုက်ထောင်တဲ့ခိုးထောင်တော့ကပလန်းအလိုင်းအလောက်ဆက်လက်ဖာရစီဘူးသူကောက်လပကောက်လစထထထတကနီအကပုဂထန်တာဆစီအဝိဒါနော်လလစီအလေးအိုလီကန်ကန်လိုက်ဝိဒါလလေအိုတဆဖိစမလက်ဖာရအီးမေးလ်ကောက်ခွင်းနော်လပရှားတန်ဆဖိစမဖူလက်ဖာရကခိုးတော်မိုင်ဝိဒါကလက်ဖာတဲ့ပလစီအလေးအိုလောက်ဖာလောက်ပါလက်ဖာရစီကဆဲခိုးတော်မိုင်ဝိဒါတီဝိဒါနော်ကဲဒိုနီမစပရဘူယတနော်လမကနီယာထံပါဘတ်စတလန်တာစပရလဖာနမဒခွေလပြကနာစဒေမဖကမလဖစီမတုကဒိုနီမဆမဆူဆူပလိုင်ကပစုံဆုံမဘနလော
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.89 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တွေမှာဓာတ်ရိုက်ဖမ်းလို့နိုင်ပါပြီမြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်ရှင်။မိသားစုနဲ့ဆွေးနွေးရေးဆက်သွယ်ရေးအချက်အလက်တွေလည်းပြည်ညာဝေချာလာတာထုတ်လွှင့်နေတယ် Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစေတနာရှင်တွေအားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်